Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ31ရက်တောက်ကြနေညဘက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25/32/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ကွယ်လွန်သူထက်လက်တော်မှဂျော်မကင်းရဂုံသိက္ခာတီချီသူတတိရှိသူတိုင်းပြည်တာဝန်ခြေပြွန်သူမိတ်ဆွေကောင်းတို့ဖြစ်ဒုသမရအောင်ဂျိုးပိုင်ကပြောလိုက်ပါတယ်။တောင်မြောက်ကိုရီးယားတတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်မှုတောင်ကိုရီးယားထုကိုယ်စားဖွဲ့ကိုရှေ့တစ်ပတ်တည်းမြောက်ကိုရီးယားဆီလို့ဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အခုကတိုင်းစွာချောင်းရေလောင်တမန်ရေတကားကျိုးပေါက်ခဲ့တဲ့ဖြစ်ရကြောင့်အခုချိန်ထိတေဆုံးသူ၄ဦးရှိလာပြီဖြစ်ပါတယ်။
သေးဆုံး၄ယောက်ပျောက်ဆုံး၃ယောက်ဟုတ်အသေးယောက်ကတော့ဒီနေ့မနေ့အဲ့ဒါရထားတယ်ကြည့်။ဟိုသူကရေတာရှင်မျိုးနဲ့ကျမတို့ကသွားတော့အိုက်ထဲပါတာ
။ဒီအကြောင်းနဲ့သူအပြစ်ခတ်ငင်းငန်းရေးနဲ့ပတ်သက်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြင်ဆင်လှုပ်ရှားမှုအခြေအနေကရင်ပြည်နယ်မှာဆစ်ဆောင်တွေဘာကြောင့်ထတ်တိုးလာရသလဲဆိုတာနဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလို့သမားတွေရဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍအသိပ္ပံနဲ့ဤပညာသုတဆုံလင်အမေရိကန်တခွင်စာရတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်လို့ပြောပြပေးပါအောင်ဗျာ
ကလနုထက်တော်မဲ့ဂျိုမကင်းရဂုံသိက္ခာတီချီသူတတိရှိသူတိုင်းပြည်တော်ဝင်ခြေပွန်သူတို့အဖြစ်ဘဝတစ်လျှောက်ကျင့်ကြံနေထိုင်ခဲ့သူမိတ်ဆွေကောင်းတို့ဖြစ်တဲ့အကြောင်းဒုသမရာအောင်ဂျိုပိုင်ကပြောလိုက်ပါတယ်တဲ့80နှစ်အရွယ်မှာကွယ်လွန်ခဲ့သူမကိနှစ်ပေါင်း30ကျော်ကိုစားပြုခဲ့တဲ့မဲဆန္ဒနယ်မြေဖြစ်တဲ့အရီဇိုနာပြည်နယ်မြို့တော် Phoenix မှာမနေ့ကကျင်းပတဲ့အောက်မေဝယ်ခန်းနားမှာပဲဒုသမရာဘိုင်ဒန်ကမကိဟာဆန္ဒနာယူရမယ့်ဇယက်လက္ခဏာရှိသူတူဖြစ်နေပြောဆိုခဲ့တာပါ။အောင်နောက်ကင်ဆာယောဂအချိန်ထွက်ကြခန်းစားခဲ့ရပြီးတဲ့နောက်ပြည်ရဲ့သတင်းပတ်ကကွယ်လွန်သွားတဲ့စစ်ပြန်တရေကောင်လည်းဖြစ်ဝိုင်းရလွတ်တော်အမှတ်လည်းဖြစ်တဲ့မကိကိုနောက်ဆုံးအချိန်ဖြစ်ကွန်ပျူတာခန်းနားတွင်ဒီမိုကရက်တစ်ပါတီဝင်တူဖြစ်တဲ့ဒုသမရာဘိုင်ဒန်ကပြန်ပြက် Republican ပါတီကမကိနဲ့မိတ်ဆွေဖြစ်ရင်းနှီးမှုဟာနိုင်ငံရေးသဘောထားကွဲလွဲမှုတွေကိုကျော်လွှားနိုင်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ
် The truth is John's code was ageless is ageless
မကင်းရဲ့ရည်တည်ချက်အသက်အရွယ်အပိုင်းခြားမရှိကြောင်းနိုင်ငံရေးထက်အခြေခံစံတန်ဖိုးတွေကိုအလေးထားသူဖြစ်ကြောင်းဒုသမရာဘိုင်ဒန်ပြောဆိုခဲ့တာပါလူတစ်ယောက်မှာအခြေခံကျင့်ဝတ်တွေလေးစားစရာတွေကင်းမဲ့ပြီဆိုရင်သူနဲ့လမ်းခွဲရလိမ့်ရှိတယ်လို့အာဏာအလွဲသုံးစားလုပ်တဲ့လူရည်မျိုးကိုလည်းသီးခံတဲ့သူမဟုတ်ကြောင်းပြောဆိုသွားပါတယ်ဒုသမနာပိုင်ရာကွယ်လွန်သူမကိန်းနဲ့ထက်လွတ်တော်မှာနှစ်ပေါင်းများစွာရှင်ထွက်လွတ်လပ်ခဲ့ဖို့သူတို့ဖြစ်ပြီး2008ခုနှစ်သမရရွေးကောက်ပွဲမှာမကိန်းနဲ့ရှင်ပြိုင်နိုင်ရခဲ့တဲ့သမရအောင်ဘရက်ကူဘာမှဆွေးရမှာဒုသမနာအဖြစ်တာဝန်ယူခဲ့ဖို့သူလည်းဖြစ်ပါတယ်မကွယ်လွန်ကမှာပဲသူ့စာပနာခန်းထဲမှာအမှားစကားပြောချဖို့သမရအောင်နေဖြစ်ကြတဲ့အိုဘားမားနဲ့ဂျော့ချ်ဘလူးဘုရှ်တို့ကိုဖိတ်ကြားထားပြီးမနေ့ပတ်စနေနေ့ဝါရှင်တန် DC ကအထင်ကရကက်သက်ဒရယ်ဘုရားကျောင်းကခန်းထဲမှာသမရအောင်တွေတက်ရောက်စကားပြောဖို့လည်းစီစဉ်ထားပါတယ်တနင်္ဂနွေနေ့မှာတော့သူတက်ရောက်ခဲ့ဘူးတဲ့မယ်လန်ပြည်နယ်ကအနာပိုလစ်ရေတပ်စစ်တပ်ကတို့မှမြုပ်နှံတကြုံမှဖြစ်ပါတယ်
ကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မကိန်းကိုဗီယက်နမ်ဖွဲ့စည်းနေရာကျောကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တပ်ရင်းကိုဒီသတင်းမှာအတွင်တွားရောက်ကုန်မျိုးနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင် VNA သတင်းဌာနနဲ့ဂျူငေါက်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြပါတယ်။အဲဒီလိုတွားရောက်ကုန်မျိုးနှုတ်ဆက်ကြတဲ့အထက်မှာဗီယက်နမ်ထိပ်တန်းခေါင်းဆောင်တွေဗီယက်နမ်ကွန်မြူနတီပါတီဘဟုကော်မတီပြင်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။တခြားတန်ယုံအတော်များများကကိုစလယ်ရီလဲဟနွိုင်းမြို့မှာရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေအမေရိကန်တက္ကသိုလ်ကောလိပ်တွေမှာပညာသင်ကြားခွင့်ရခဲ့တဲ့ဗီယက်နမ်ကျောင်းသူကျောင်းသားတွေဗီယက်နမ်စစ်ပြန်တွေတိချလွတ်လပ်တဲ့သတင်းထောက်တွေနဲ့ဘလော့ဂါတို့ကလည်းဂုဏ်ပြုနှုတ်ဆက်ကြသူတွေထဲမှာပါပါတယ်။မစ္စတာမကိန်းဟာရွေးသားပြီးတော့ရဲစွမ်းတပ်တည်နဲ့ပြည်စုံနဲ့မြင့်မြတ်သူလူဖြစ်တယ်လို့လဲတန်ယုံကစီစဉ်ပေးတဲ့ဝန်ထမ်းမတန်ဆာအုပ်မှာချီချူးဂုဏ်ပြုရေးသားခဲ့ကြတယ်လို့လဲဒေတာရင်သတင်းတွေကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစုပွဲအရှင်မြင့်မှုပြင်ဆင်နေပါတယ်။တရုတ်နိုင်ငံကသွင်းကုန်တွေပေါ်နောက်ထပ်ဒေါ်လာဘီလီယံ200ခွန်တိုးမြင့်မဲ့စီစဉ်ပေါ်အများပြည်သူကသဘောထားပေးနိုင်မှုသတ်မှတ်ထားတဲ့ကာလရှစ်သတင်းပတ်မှာကုန်ဆုံးနိုင်တဲ့တပြိုင်နက်တည်းစတင်မှုပြင်ဆင်နေတာဖြစ်ကြောင်း Bloomberg သတင်းဌာနကဖော်ပြခဲ့တာပါ။နီးစပ်သူသတင်းအရင်းမြစ်6ခုကိုကူးကတ်ထားပြီးအဓိကဗန်နိုင်းရေးစည်းကွက်မှာကြာဆင်းမှုတွေကြုံခဲ့ရတဲ့ Bloomberg သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့တော့သမ္မတအင်ဂျီယိုကမှတ်ချက်ပေးကိုညှင်းဆန်ထားပါတယ်။သမ္မတ Trump ကတော့ American စီးပွားရေးမှာနှိမ့်နာမှုတွေရှိနေတယ်ဆိုပြီးကွန်ထရီမှာတင်းမာတဲ့မူဝါဒတွေချမှတ်ဖို့ရွေးကောက်ပွဲမဲဆွယ်ရမှာပေးထားတဲ့ခရီးတိုင်းအကောင့်ထဲပေါ်ရမှာအောင်မြင်မှုတွေရရှိနေကြောင်းပြောဆိုနေတာပါ။အဓိကကွန်ထရီနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကိုလည်း American လုပ်ငန်းတွေဈေးကွက်ထက်မှပုံမှန်ဝင်ရောက်ခွင့်ပေးဖို့ညနေဥစ္စာပစ္စည်းမူပိုင်ခွင့်ကိုအခုကာကွယ်ပေးဖို့ကုန်သွယ်ရေးမှာမငြိမ်မြတ်မှုတွေဖြစ်စေတယ်လို့ဆိုတဲ့တရုတ်ကုမ္ပဏီတွေကိုအစိုးရကထောက်ပံ့မှုတွေဖြတ်တောက်ဖို့အစီအစဉ်နေတဲ့ဒေါ်လာ385ဘီလီယံကုန်သွယ်ရေးကွာအချက်ကိုရှော့ချနိုင်အောင်ကြိုးပမ်းဖို့လည်းအမေရိကန်ကတရုတ်ကိုတောင်းဆိုထားပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားလက်တလုံးမှာလည်းဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့သွင်းကုန်ငွေတွေကိုအပြန်အလှန်တိုးမြှင့်ထားကြတာပါ။ကုန်သွယ်ရေးကတင်းမာမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ငံကြီးဆွေးနွေးမှုတွေမှာတော့ထူးထူးခြားခြားသဘောတူညီချက်တစုံတရာမရဘဲနဲ့အဆုံးသတ်ခဲ့ကြပါတယ်
။ပြုပြင်ပြောင်းလဲမှုတွေမလုပ်ရင်ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ကနေနှုတ်ထွက်မဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်လိုက်ပါတယ်။ WTO အဖွဲ့အစည်းရဲ့စာချုပ်ဟာအဆိုးဝါးဆုံးသဘောတူညီချက်တရားဖြစ်ကြောင်းလဲ Bloomberg သတင်းဌာနနဲ့မနေ့တုန်းကမေးမြန်းခါမှာပြောဆိုခဲ့တာပါ။စတင်ဖွဲ့စည်းစဉ်မှာအဓိကအခန်းကဏ္ဍကပါဝင်ခဲ့တဲ့အမေရိကန်ကသာအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခဲ့မယ်ဆိုရင်တော့ကမ္ဘာကုန်သွယ်ရေးစနစ်ရဲ့အခြေခံတွေလဲပြက်ပြားနိုင်တဲ့အလားအလာတွေရှိပါတယ်။ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေကိုဖြေရှင်းတဲ့ WTO ရဲ့လုပ်ငန်းစဉ်တွေမှာအမေရိကန်ကမျက်နှာသာမပေးဘူးလို့ပြောဆိုခဲ့တဲ့တစ်ချိန်ထဲမှာပဲမနစ်ကဆာလို့အမေရိကန်ရဲ့ကုန်သွယ်ဖက်တွေနဲ့သွင်းကုန်ခွန်ကောက်ခံမှုနဲ့ပတ်သက်လို့အငြင်းပွားနေတဲ့အမှုတွေမှာအမေရိကန်ကအနိုင်ရလာနေကြောင်းလည်းပြောဆိုခဲ့တာပါ။အနိုင်မရခဲ့ရင်အဖွဲ့ဝင်အဖြစ်ကနေအမေရိကန်ထွက်သွားမှာဆိုတာကြောင့်လို့လည်းမေးမြန်းခါမှာပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကသွင်းကုန်တွေပေါ်နောက်ထပ်ဒေါ်လာဘီလီယံ200အခွန်တွေတိုးကောက်မဲ့အစီအစဉ်ကိုအစောဆုံးရှေ့သတင်းမှတည်းစဖို့ပြင်ဆင်နေကြောင်း Bloomberg သတင်းဌာနကဖော်ပြခဲ့ပြီးနောက်မှာပဲ WTO ကထွက်ဖို့သမ္မတကချိန်ချောက်လိုက်တာလည်းဖြစ်ပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ထောင်စုအမေရိကန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့တိမ့်နဲ့ချီတဲ့ရိုဂျာဒုက္ခသည်တွေကကိုဝင်ဆောင်နေတဲ့မွေးကင်းစကလေးတွေရဲ့ကျန်းမာရေးအခြေအနေပေါ်စိုးရိမ်မှုတွေတိုးပွားလာနေပါတယ်။ဒုက္ခသည်စခန်းတွေမှာဖြစ်သလိုနေထိုင်နေကြရတဲ့အတွက်ကိုဝင်ဆောင်နေမွေးကင်းစတွေနဲ့မိခင်တွေတကူရတန်ရှင်းကျန်းမာရေးဆောက်ရှောက်မှုတွေချွတ်တက်နေတာကြောင့်စိုးရိမ်စရာကောင်းတဲ့အကြောင်းကျန်းမာရေးဝန်ထမ်းတွေသတိပေးနေတာပါ။ဆင်းရဲချွတ်တက်မှုပညာရေးနဲ့ဘုသူတအားနည်းမှုတွေကြောင့်မိခင်လောင်းတွေမွေးကင်းစတွေနဲ့မိခင်တွေအတွက်ကျန်းမာရေးမှာအားနည်းချက်တွေရှိနေတယ်လို့လည်းဆိုပါတယ်။ဒုက္ခသည်စခန်းတွေအပတ်စဉ်ကလေး90လောက်မွေးဖွားနေပေမဲ့လေးပုံတစ်ပုံကသာဆေးရုံစည်းကမ်းတွေမှာမွေးဖွားဝင်ရနေကြတာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်ကပိပကတ်တွေကနေထွက်ပြေးလာခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမျိုးကဒုက္ခသည်စခန်းတွေမှာမွေးဖွားတဲ့ကလေးရေတွေဟာ16,000ကျော်ရှိခဲ့ကြောင်းလဲကုလသမဂ္ဂကလေးမြတ်ရပုံငွေအဖွဲ့ UNICEF ကမေလာထဲမှာသတင်းထုတ်ပြန်ထားပါတယ်အခုကမှတော့ UNICEF အဖွဲ့ကဒေသခံအစိုးရမဟုတ်တဲ့ဖွဲ့စည်းတွေနဲ့လက်တွဲပြီးအမျိုးသမီးတွေကျန်းမာရေးပညာပေးလုပ်ငန်းတွေလည်းဆောင်ရွက်နေကြတာပါပြည်ထောင်နေဩဂုတ်လရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဆွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရိုဂျာမိုစင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါကျူးလွန်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူပေါင်း6သိန်းကျော်ထိရှိကြောင်းလဲကုလသမဂ္ဂကခန့်မှန်းထားတာပါလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့လဲလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထုတ်ဖို့နိုင်ငံတကာကတောင်းဆိုထားကြတာပါမြန်မာဆွေးရကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ထားပါတယ်
တောင်မြောက်ကိုရီးယားနိုင်ငံကောင်းဆောင်တို့ရဲ့တရားအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပရေးကြိုးစင်ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့တောင်ကိုရီးယားအထူးကုလသမဂ္ဂအဖွဲ့ကိုလာမဲ့တဲ့တင်မအတွင်းမြောက်ကိုရီးယားကိုဆီလို့ဖို့ရှိပါတယ်။လာမဲ့ပုတ်ထိုးနေမှာအထူးကုလသမဂ္ဂအဖွဲ့ကိုဆီလို့မယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရသူကဒီကနေ့ပြောဆိုသွားပေမဲ့ကုလသမဂ္ဂရဲ့နာမည်ကိုတော့ထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူး။တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပမယ့်အပအဝင်နိုင်ငံခြားဆက်ဆံရေးတွေတိုးတက်ဖို့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ဒေသတွေငြိမ်းချမ်းရေးတည်ဆောက်ဖို့ဆိုတဲ့အကြောင်းအရာအတော်များများကိုအထူးကုလသမဂ္ဂအဖွဲ့ကိုဆွေးနွေးကြမယ်လို့သမ္မတပြောခွင့်ရကပြောပါရယ်။ပြီးခဲ့တဲ့ဧပြီလကနေဆက်ရွာပါမွန်ဂျမာ တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်တည်တွေ့ဆုံခြင်းကဒီနှစ်နောက်ပိုင်းမှာမြောက်ကိုရီးယားနိုင်ငံပျုံယံမြို့ကိုတောင်ကိုရီးယားသမ္မတတွားရောက်လည်ပတ်ဖို့သဘောတူညီခဲ့တာပါ။ပြင်ဆင်မှုတွေလုပ်နိုင်ဖို့အတွက်အထူးကုလရေးဆီလိုရေးတောင်ကိုရီးယားဘက်ကဒီကနေ့တောက်ကြနေအစောပိုင်းမှာကန့်လန့်ခဲ့တဲ့ပေါ်လက်ခံကြောင်းမြောက်ကိုရီးယားဘက်ကနေ့လယ်ပိုင်းမှာအကြောင်းပြန်ကြားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်းယွန်းနပ်သတင်းဌာနကပြောပါရယ်။
ကမ္ဘောဒီးယားနိုင်ငံမှာတရှိမှုနဲ့ဆွဆွဲခံရတဲ့ Australian နိုင်ငံသားရုတ်တံရဲကူးထုတ်လုပ်သူ James Rickerson ကိုတရားရုံးကထောင်နဲ့ချောင်းနဲ့ဆင်ကျဲချလိုက်ပါတယ်။ဗန်နိုင်ငံအတွက်တရှိလှုပ်ပင်းနေတယ်လဲဆိုတာကိုအစိုးရရှင်းနေတဲ့ဘက်ကတင်ပြနိုင်ခြင်းမရှိခဲ့ပေမဲ့တရားရုံးကအပြစ်ပေးလိုက်တာပါ။တရားသူကြီးကဆင်ကျဲကိုကြီးညာလိုက်ပြီးနောက်မှာတော့အသက်69နှစ်အရွယ် Rickerson ကမယုံကြည်နိုင်လောက်ဖြစ်ရတဲ့အကြောင်းတရားခွင်မှာပြောဆိုလိုက်ပါတယ်။တရှိမှုနဲ့ဆွဆွဲချက်မှာဗန်နိုင်ငံအတွက်လှုပ်ပေးခဲ့တာလဲဆိုပြီး14လကြာဖမ်းဆီးပြီးရုံးတင်ဆစ်ဆဲမှုတွင်တခြားလုံးမင်းကိုထုတ်ခဲ့တာကိုလည်းအဖြစ်ပေးဖို့ထပ်မံတောင်းဆိုခဲ့တာပါ။အတိုက်ခံနိုင်ငံရေးပါတီရဲ့စီယုံလှုပ်ရှားမှုတစ်ခုကိုဗီဒီယိုရိုက်ကူးကိုဒရုန်းယာဉ်တစ်စင်းလွှတ်တွင်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရပြီးကာကွယ်ဆိုင်ရာသတင်းချက်လက်တွေကိုရယူစုဆောင်မှုကိုတားမြစ်ထားတဲ့မရေမရဥပဒေတရားနဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်။ယူကောက်ပွဲမတိုင်ခင်ကမ္ဘောဒီးယားဆွေကထုတ်ဝေလိုက်တဲ့ဝါရဖြန့်ဗီဒီယိုတစ်ခုမှာတော့ရက်ကဆန်ဟာဝင်းကြီးချုပ်ဟွန်ဆန်ကိုရာထူးကဖယ်ရှားဖို့အမေရိကန်ပန်နာရေးလုပ်ငန်းရှင်ဂျော့ဆော့ရက်စ်နဲ့အမေရိကန်ပြည်ထောင်စုလိုလိုဩဇာရှိသူတွေရဲ့ပံ့ပိုးမှုတွေနဲ့နိုင်ငံတကာကပူးပေါင်းကြံစည်မှုမှာပါဝင်သူတူဖြစ်နေတဲ့ပုံဖော်ပြောဆိုထားတာပါ။အလားတူဆွဆွဲချက်မျိုးနဲ့ပဲအဓိကတိုက်ခိုက်ပါတီကိုလည်းရွေးကောက်ပွဲမှာပါဝင်ခွင့်ပိတ်ပင်ခဲ့တယ်လို့ဇူလိုင်လ29ရက်ရွေးကောက်ပွဲပတ်တန်ကင်းအစိုးရကိုဝေဖန်သူတွေနင်းရမှာလဲအတိုက်ခံပါတီခေါင်းဆောင်ကိုဖမ်းဆီးခဲ့ပါတယ်
။လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ယီမန်နိုင်ငံအနီးအေဒန်ပင်လယ်ကွေ့မှာလက်နက်မောင်းခိုးမှုတစ်ခုကိုကြားဖြတ်ဟန်တာနိုင်ငံကြောင်းအမေရိကန်ရဲတပ်ကပြောဆိုလိုက်ပါတယ်။အမေရိကန်အမတ်ငါရဲတပ်ရဲ့တာဝန်ပေးချက်အရဒေသရဲမှာရောက်ရှိနေတဲ့မစ်ဆိုင်းဒုံးတပ် USS Jordan Dunham ဖြတ်တင်မဟာအီဒင်ပလေဝက်ထဲကနိုင်ငံတကာရေးပိုင်းနဲ့မှာဥပဒေမဲ့လက်နက်တင်ပို့နေတဲ့နိုင်ငံမဲ့ဆက်လေတစ်စင်းကိုဖမ်းဆီးမိခဲ့ကြောင်းအမေရိကန်ရေးတပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆက်လေငန်းနဲ့လက်နက်မောင်းခိုးနေတယ်လို့ဆိုရဲမှတ်တမ်းတွေဗီဒီယိုတစ်ခုကိုလည်းအမေရိကန်စစ်တပ်ကဒီကနေ့အစောပိုင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ပါရှန်ပင်လယ်ကွေဒေသမှာ၃လရှိတဲ့ရိုးရာလေတစ်စင်းပေါ်ကနေဖမ်းဆီးလိုက်တဲ့ဆက်လေပေါ်ကိုဖုံးကွယ်ထားတဲ့အထုပ်အပိုးတွေပြောင်းရွှေ့နေတာကိုအမေရိကန်ဖြတ်တင်မကထောက်လန်းတွေ့ရှိခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ပဲခူးတိုင်းကစွာချောင်းရေလောင်တမန်ရေတကားကျိုးပြီးရေလွှမ်းမှုခဲ့တာကြောင့်ဒီကနေ့အချိန်ထိဒီကနေ့မနေ့ထိအစည်းအရဆိုရင်တည်ဆုံးသူ4ဦးနဲ့ပျောက်ဆုံးသူ3ဦးရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချာလာဤဝန်ကြီးဌာနကပြောပါတယ်ရေလွှမ်းမှုကြောင့်ဆွာမျိုးနဲ့ရေတာစီမျိုးကအကြောင်းကိုပိတ်ထားရတယ်လို့ရန်ကုန်မန္တလေးယထာခီးစင်တွေကလည်းရနာထားရပါတယ်အပြည့်စုံတော့ကိုကောင်းဆန်ဟင်းကတင်ပြမှာပ
ါ Okay လာ29ရက်နေ့ကဆွာရေလွှမ်းတမန်ရေပိုလွဲချိုးပဲ့ပြီးရေလွှမ်းခဲ့တဲ့အကျိုးစကြောင်းဆွာချမ်းကိုဖြတ်ကူးထားတဲ့တရားတစ်ချမ်းမြင်းအောက်ကိုတပေခွဲလောက်နှိမ့်ချသွားခဲ့တယ်လို့အမြင်လမ်းပိုင်းတစ်ခုလုံးနဲ့ယထာလမ်းတွေပျက်စီးခဲ့ပါတယ်အခုဒီတော့ခီးတဲ့ရင်ကားတွေကိုရခိုင်ပြီးခီးတဲ့တွေကိုဆင်းလျှောက်ခိုင်းတယ်လို့ကားတွေကိုလည်းတည်တံ့မောင်းခိုင်းနေပါတယ်ဘေလီတံမောင်းတရားထိုးတဲ့လုပ်ငန်းတွေဒီညနေအပြီးတက်မယ်လို့မျှော်လင့်တဲ့အကြောင်းတရားဥပဒေဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကောင်းချိုကပြောပါတယ
်ဟိုဟာကျွန်တော်တို့အခုဘေလီတရားထိုးတာကတော့ဒီညနေပိုင်းလောက်ဆိုလို့ရှိရင်ကျွန်တော်တို့ပြီးနိုင်ပါတယ်ခင်ဗျာဒီလိုအားဖြင့်ဒီကျွန်တော်တို့အခုဒီညနေပိုင်းလောက်ကိုတော့ပြီးဖို့ကျွန်တော်လုပ်နေပါတယ်ဒီတရားလူပြန်85ရာခိုင်နှုန်းတော့ပြီးပါပြီခင်ဗျာအခုဟိုဘက်ကတော့ကျွန်တော်တို့ကလမ်းဒီတိုင်းပဲကျွန်တော်တို့ဟိုမန္တလေးရနေတော့နေပြည်တော်နေချမ်းကိုပြန်တဲ့လမ်းကိုကျွန်တော်တို့ကိုယ်တိုင်းပဲဖွင့်ထားပြီးတော့စလန်းစီသွားနေပါတယ
်ရေလွှမ်းမှုတဲ့အတွက်ဘကူတိုင်းဒေသကြီးစွာမျိုးနယ်နဲ့ရေတားရှိမျိုးနယ်အတွင်းကကျောင်းတွေပိတ်ထားရပါတယ်ပိတ်ထားတဲ့ကျောင်း300လောက်ရှိမယ်လို့ဘကူတိုင်းဒေသကြီးပညာရေးမှူးရုံးကိုကူကားပြီးပြည်တွင်းသတင်းတွေမှာဖော်ပြပေမဲ့တာဝန်ရှိသူတွေဘက်ကအတိအကျထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးရေချေးမှုအကျိုးဆက်အရာလက်တလုံးမှာလူပေါင်း 5,000 ကျော်ရေဘေးကြုံတွေ့နေရသလိုရေသာရှင်နဲ့တောင်ကုန်းမှာကေဇေးစကန်60ကျော်ဖွင့်ရတဲ့အကြောင်းလူမှုဝန်ထမ်းနဲ့ကေဇေးဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါရယ်ဒီရေဘေးကြောင့်ဒီကနေ့မနေ့အထိတည်ဆုံးသူ4ယောက်နဲ့ပျောက်ဆုံးသူ3ယောက်ရှိတယ်လို့လည်းသူမကစပြောပါရယ
်အသေးပျောက်ကဟုတ်အသေးပျောက်ကကြတော့ဒီနေ့မနေ့ရတာဆိုရင်လေတည်ဆုံး4ယောက်ပျောက်ဆုံး3ယောက်ဟုတ်အသေးပျောက်ကတော့ဒီနေ့မနေ့အဲ့ဒါရထားတယ်ရှင်တို့ကရေတာရှည်မျိုးနဲ့ကျမတို့ကစွာတော့အိုက်သေးပါတာဟုတ်ဟိုစွာဆိုတာလေစွာရေတာရှည်မျိုးနဲ့စွာမျိုးကတော့အိုက်သေးဆိုကျမတို့ကရေတာရှည်ပဲယူထားလိုက်တယ်ရေတာရှည်မျိုးနဲ့တောင်ကုန်မျိုးနဲ့နှစ်ခုပေါ့အဲ့မှာတော့စက္ကန့်68ခုရှိတယ်ဆရာအဲလူကြီးကတော့36000ကျော်ရှိတယ်ဟုတ
်ရေတိုးဝင်မှုကြောင့်ရကုန်မန္တလေးရထားလမ်းပိုင်းအချို့ရေတိုက်စားခံရပြီးရထားခီးစဉ်အကြောင်းတွေယာယီရိုက်ဆိုင်ထားရပါတယ်ရ ထားလန်းတွေဖြူပြင်ဖို့အချင်းကြမယ်ဆိုရင်ရန်ကုန်နဲ့တောင်ကိုခီးစဉ်တစ်ခုမန္တလေးနဲ့ပြည်မနာကိုခီးစဉ်တစ်ခုခီးစဉ်တွေခွဲပြေးဆွဲမယ်လို့လည်းမြေထားတာဝန်ရှိသူတွေကပြောပါရယ်ဘကူတိုင်းမှာလိုပဲကချင်ပြည်နယ်မှာလည်းမုံများပြီးတောက်ကြရေကြောင့်ပမောမန္တလေးကလမ်းပိုင်းတချို့ပစ္စည်းကဲ့သလိုရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်နန်းတံချောင်းရေရှမ်းတဲ့အတွက်လည်းမိုင်းဆက်မိ
တိုင်းသားလက်နက်ကင်ဒီနဲ့ဆိုင်တဲ့သတင်းလွှာကိုတင်ဆက်သွားပါမယ်။တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေရဲ့ငင်းငန်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST နဲ့အဖွဲ့ခေါင်းဆောင်တွေရဲ့ဒေသအစည်းအဝေးကိုစက်တင်ဘာဒုတိယပတ်တည်းကျင်းပဖို့ရှိပါတယ်။အဲ့ဒီအစည်းအဝေးမှာ PPST လုပ်ငန်းနဲ့လက်ရှိနိုင်ငံရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဖို့ရှိပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ PPST ခေါ်ငင်းချင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့ပြင်ဆင်နေပါတယ်။အစည်းအဝေးကျင်းပမဲ့အခြေအနေကိုပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ
်။ပထမတော့သူတို့ခေါ်တာ6ခေါ်ဒါပေမဲ့ထိုင်းကခွင့်ပြုပြီလားမပြုလားကျွန်တော်လည်းမသိသေးဘူး။ဒါကတော့နာမည်ကြည့်နေကြ။ PPST ပြီးရင်တခါလဲကျွန်တော်တို့လက်မှတ်ထိုးဖွဲ့တွေရဲ့ထိပ်ပြီးပေါ့ငါတခါလဲဆက်သွားမယ်
။ PPST ငင်းချင်းရေးဦးဆောင်အဖွဲ့အစည်းအဝေးကို6ရက်နဲ့9ရက်မှာကျင်းပပြီးထိပ်သီးအစည်းအဝေးကိုတော့6ရက်နေ့ကနေ17ရက်နေ့အထိကျင်းပဖို့ရည်ရွယ်ထားကြောင်းကနဦးသတင်းရရှိပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးဒီစည်းဝေးမှာငင်းချင်းလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်တာနဲ့ PPST အဖွဲ့ကိုပြင်ဆင်ဖွဲ့စည်းတာတွေလှုပ်ဆောင်ပွဲရှိကြောင်းဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
် PPST ကို gradual reform ပါဗျာ PPST ကအလုပ်မဖြစ်တာတစ်ဖြစ်ခွဲလောက်ဖြစ်သွားတယ်ဗျာ PPST အကောင့်ကပေါ်ရနေမှာဘာမှဥဆောင်ဆိုကြားချင်းမပြုတ်နိုင်မဲနဲ့တခါတလေကိုတိုင်ကတော့မှသွားပြီးတော့ဟိုလမ်းပိတ်ဖို့ကပြစ်ဖို့မှုတွေကိုကိုတိုင်ပါလို့လို့ဖြစ်နေတယ်ဒီရက်စီစံကြက်တချို့ပါပေါ့အဲ့ဒါတော့အဲ့ဒါကိုကျွန်တော်ပေါ့မိမလမ်းမှပြောင်းပြန်ပြီးတော့လောက်ရမယ်ဆိုပြီးတော့ဒီကဒီမှာ reform ပါဗျာအထုတ်ပြောရင်အဲ့ဒါပ
ါနိုင်ငံရေးလုပ်ငန်းစဉ်တွေကိုဆက်လက်ဆွေးနွေးဖို့ရှိကြောင်းလဲဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်ဒီရက်စီပုံသပြီးမှဒီရက်စီကတစ်ဆင့်အဲ့ဒါရှိနိုင်ငံရေးလုပ်ငန်းစဉ်တွေပါလေဟောဆက်သွားမှာပေါ့အဲ့ဒါကတော့ PPS ရရှိလုပ်ငန်းစဉ်လည်းဖြစ်တာပါဗျာနော်တော့ဆိုကြဟိုတနဲ့ဒီအစိုးရနဲ့ပြပခတွေပေါ်မှာလည်းနေလာတုံးတက်ပြီးတော့ PPS ဘယ်လိုရှိသွားမလဲပေါ့နော်ကျွန်တော်မသိပေါ့ PPS ဟိုမူမနာတစ်ဆင့်ပြည်ပြန်လာနောက်တစ်ခါလက်ရှိနိုင်ငံရေးချင်းတွေဟိုအပီလိုက်ပါဖို့နဲ့အစီအကောင့်တွေပေါ်မှုကိုစုံစမ်းမှုတွေဖြစ်အောင်ဆက်လုပ်ရမှာပေါ့
ငင်းချမ်းရေးလုပ်ငန်းစဉ်ကိုစောင့်ကြည့်လေ့လာနေတဲ့ပြည်တော်စု Institute ရဲ့ Director ဦးခွန်ဆိုင်ကတော့ပြီးခဲ့တဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာအဆင်မပြေတာတွေရှိခဲ့တာကြောင့်တဖွဲ့ချင်းစီရဲ့လိုက်နိုင်ငံရေးဆိုင်ရာမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေကိုပြန်လည်သုံးသပ်ပြီးလာမယ့်အစည်းအဝေးမှာဘုံသဘောတူညီချက်ရရှိရေးအတွက်ဆွေးနွေးဖို့ရှိနေကြောင်းသုံးသပ်ပါတယ်ဒါအပြင် NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေငင်းချင်းလုပ်ငန်းစဉ်မှာပါဝင်လာရေးအတွက်လည်းဆွေးနွေးဖို့ရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ကျွန်တော်ထင်နေပါပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီလက်မှတ်မထိုးတဲ့အဖွဲ့တွေအနေနဲ့ GMC တို့ဟော UPDJC တို့တော့မပါတင်သေးတော့ညာလည်းပဲတည်ပြင်းအဖြစ်နေမှာပါနိုင်ဖို့လူတွေစုပ်မှပြောတာကြားနေရပါတယ်
ပြီးခဲ့တဲ့27ရာစုပင်လုံတတိယအစည်းအဝေးမှာအစိုးရနဲ့ NCA ကိုလက်မှတ်မီးထိုးသေးတဲ့မြောက်ပိုင်းအဖွဲ့တွေကြားမှာငင်းချမ်းရေးရရှိဖို့အတွက်အလွတ်ဆွေးနွေးသွားမယ်လို့သဘောတူညီထားပါတယ်။ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီထားပေမဲ့ပြီးခဲ့တဲ့ကာလမှာတော့ညီလာခံကျင်းပရေးဟာတစ်နှစ်ကျော်ကြန့်ကြာခဲ့ပါတယ်။ဒီတော့အတွင်းမှာတော့အပြည့်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးတပ်ဖွဲ့တွေနဲ့မြမတပ်မတော်အကြားဖပွန်ခရိုင်မှာမနေ့ကတိုက်ပွဲဖြစ်ပွားတဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့အပြည့်ခတ်ရစဲရေးကိုလက်မှတ်ရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြမတပ်မတော်အကြားမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့သတင်းတွေထွက်ပေါ်နေပါတယ
်။ကုမိုးဆိုရဲ့သတင်းပြပွက်ချက်ဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကမြန်မာအစိုးရတပ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တွေကြားမနေ့ကဖားပွန်ခရိုင်မှာဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတချို့ဘေးလွတ်ရာကိုတင်းရှောင်ကြရပါတယ်။အပြစ်ရလက်မှတ်မထိုးရသေးတဲ့ TNLA AA စတဲ့တပ်ဖွဲ့တွေနဲ့လည်း မြန်မာတပ်မတော်တို့ဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားနေပါတယ်ဒီလိုတိုက်ပွဲတွေကြောင့်အစိုးရရဲ့ငြင်းငြင်းကြိုးပမ်းမှုအပေါ်မေးခွန်းထုတ်เสียဖြစ်နေတယ်လို့သုံးသပ်နေကြတဲ့အကြောင်းထိုင်းချီဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကပြောပြမှာပါ
ဟုတ်ကဲ့ပါအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးပြီးသားဖြစ်တဲ့ကရင်မျိုးရာစီယုံ KNU နဲ့မြန်မာသမ္မတတို့ကြားကရင်ပြည်နယ်တွင်းမှာတိုက်ပွဲတွေဖြစ်ပွားနေဆဲပါတယ်။ဩဂုတ်လ28ရက်နေ့က KNU ဖာပွန်ခရိုင်တပ်မ9တပ်ဖွဲ့တွေနဲ့မြန်မာသမ္မတတို့ကြားစကြောပြန်စီရေးသိမ်းမှတ်နေတဲ့အခြေအနေကိုတော့ကရင်မျိုးရာလူမျိုးရေးတပ်မတော်ကဘူမူကြီးစောတမလာဘောကခုလိုပြောပါတယ
်။ဟိုပြည်ချက်တည်းနေကတိုက်ပွဲဖြစ်တယ်။ဒီလိုအနေနဲ့ချင်းနေမှလည်းကြောက်တာကိုကျွန်တော်တို့တက်တယ်အမှရှိတော့တိတိမူလေးဖြစ်တော့ပါလား။ဒီကနေ့တော့ဒါမှမရပါဘူးနော်။
ဒီလိုဖာပုံခရံကအိမ်ကုန်းနဲ့နှုတ်ဆကြေးရွာကြားတိုက်ပွဲကြောင့်တိရခန၂00ကျော်မြန်ကြီးငူစစ်ချောင်းစခန်းကိုတင်းချောင်ရောက်ရှိလာခဲ့တယ်လို့၎င်းတို့ကစားတောက်ရင်းမှာခက်ခဲရှိနေတယ်လို့မြန်ကြီးငူစစ်ချောင်းကုညီရေးဖွဲ့သွင်းမှုဦးစောသွန်းကပြောပါတယ
်။ဟိုမှာတိုက်ပွဲဖြစ်လို့ကြေးဆောင်သွားတာပေါ့။ဒီဦးကြီးကတော့နေ့ငါလေးဦးကြီးမြန်ကြီးငူမှာရက်ခွဲတမခေါလုံးနေတယ်ခုလောလောဆယ်ဆယ်ကဆိုးရတော့မပို့သေးဘူးပုတ်ကလေးကလည်းမလာသေးဘူးဘာမှမရှိသေးဘူးခက်ခဲတော့ရှိတာပေါ့
ပြီးခဲ့တဲ့မလဆိုင်ပိုင်းတို့ကဖာပုန်ခရိုင်ခေဘူးနဲ့လေမူဘလော့ကျန်လမ်းဖောင်းလို့ဖို့ရောက်ရှိလာတဲ့တပ်မတော်နဲ့ KNU တပ်မှ9ရို့ကြားနှစ်ဖက်စစ်ရေးပဋိပက္ခဖြစ်ပွားခဲ့ပြီးလေမူဘလော့ဒေသခံ10ရွာကရွာသား2000ကျော်ရွာကနေတိမ်းချောင်နေခဲ့ကြရပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်နန်းအောင်ကျေးရွာနေမှာလဲတပ်မတော်နဲ့တမ်းမလောင်တပ်ဖွဲ့ TNL တို့ကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရရှိပုံမှုတိုက်ကြော်ကပြောပါတယ
်မနေ့ကတိုက်ပွဲပြန်ဖြစ်တယ်ဒီမူဆယ်မြို့နယ်နန်းအောင်ကျေးရွာရဲ့အထက်ဘက်ပေါ့နော်အတောင်ကျောပေါ်မှာဖြစ်တယ်တပ်ဖွဲ့ကဒီလိုရှိတဲ့ဘက်ကိုသူကဖြည့်ပြစ်လာတော့တိုက်ပွဲပြန်လဲဖြစ်သွားတာဖြစ်တယ်ဒီကံမှုတော့ဒီလိုလိုပဲတော့မရှိဘူးဒီသမ္မတော်ဝေသာတော့မတည်အောင
် TNL ရဲ့ခြေပြုတ်ရဒေတာဘက်ကိုသမ္မတော်ကနေထိုးစစ်ဆင်လာလို့9နိုင်ကျော်တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီး TNL ဘက်ကဆိုပါတယ်ပြီးကြတဲ့ဩဂုတ်လ28ရက်နေ့ကနမ်ဘူမြို့နယ်နတ်ပုံရွာနားမှာတိုက်ပွဲဖြစ်ပွားခဲ့လို့ရွာသား80လောက်ဟာနေရာကနေစွတ်ခွာထွက်ပြေးနေရပါတယ်အလားတူ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်သမ္မတော်နဲ့မြန်မာသမ္မတော်တို့အရာချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်ပလက်ဝါမြို့နယ်မွေလက်ဝကျေးရွာမြောက်ဘက်နီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခကအခုလိုပြောပါရယ
်29ရက်နေ့မနက်ပြည်နယ်လောက်မှာစတင်တာဗျတိုက်ပွဲရှင်ကတော့နိုင်ဝဲလိုက်ကြတာပေါ့ဓမ္မတပ်မတော်ဖက်ကနေခမာယာ3ခန့်ရှိအဲ့ဒီမြောက်အခြေစိတ်တိုက်ရင်ပေါ့တိုက်ပွဲဖြစ်တဲ့နေရာကတော့ဒီဘလဒန်အထက်ပိုင်းဘုံလေအဲ့ဒီဒီမွေလက်ဝရွာနားမှာဖြစ်တာတိုက်ပွဲကလာတဲ့မှာတော့နော်ဓမ္မတပ်မတော်ဖက်ကနေပြီးတော့တကယ်ကြီးတူပါဝင်ပေါ့အနည်းဆုံး၅ဦးကျဆုံးပြီးတော့ဒဏ်ရာရတာလည်းအများပြားရှိကြတိုက်ပွဲဖြစ်ပြီးကျွန်တော်တို့ဘက်ကနေချင်းလင်းလုပ်တဲ့အခါတော့အဲ့မှာ MA1 တလက်ရယ်နောက် MA3 တလက်ရယ်လက်ပြုံးနှလုံးပေါ့81 mm အတိရနှလုံးဒီ16 mm အတိရနှလုံးမျက်မှိုက်နှလုံးရယ်ပေါ့အဲ့ဒါတွေလည်းအကုန်လုံးသိရှိရမိတယ်
ဒီတိုက်ပွဲမှာမြန်မာသမ္မတဘက်ကထိခိုက်မှုများပြားတယ်လို့ AA ဘက်ကပြောဆိုနေသလိုဒီရက်ပိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေကိုတော့သမ္မတဘက်ကသတင်းထုတ်ပြန်တာမျိုးကိုတော့မတွေ့ရသေးပါဘူး။နိုင်ငံတော်အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နိုင်ဖို့ကြိုးပမ်းနေတဲ့ကာလမှာသမ္မတဘက်ကစီရေးသူမြင့်လာစေခြင်းနေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်တန်တရာဝင်မိတယ်လို့လည်းရခိုင်သမ္မတပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုဆက်ပြောပါရတယ်။
ဒီအနေနဲ့ငင်းကြိုင်းရေလုပ်ငန်းစဉ်ကိုလောက်ဆောင်နေပေမဲ့လည်းတစ်ဖက်မှာစစ်တပ်ဘက်ကနေပြီးတော့မှနော်ဒီအစိုးရရဲ့အမိန့်ကိုဟိုနာခံတဲ့သဘောမရှိဘူးကြ။ဒီငင်းကြိုင်းရေလုပ်ငန်းစဉ်ကမိတစ်ဖက်ရေတစ်ဖက်ဖြစ်နေတယ်။သူတို့ပြောနေတဲ့ငင်းကြိုင်းရေလုပ်ငန်းစဉ်ဆိုတာကြီးကတကယ်ပဲရရှိတဲ့ဌာနရှိသလားဆိုတဲ့ဥစ္စာတော့မေးခွန်းထုတ်ပြရတော့ဖြစ်လာတာပေါ့ဗျာ။
မြန်မာစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့က KNU ခေါ်ကရင်မျိုးရာစီယုံ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်အပါဝင်10ဖွဲ့တာ NCA ပြည်ချက်လက်မှတ်ရေးထိုးနိုင်ခဲ့ပြီး UNSC ဖွဲ့ဝင်လက်ချက်2ဖွဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် UDSA ဝါဖွဲ့နဲ့ KIO ကချင်ဖွဲ့အပါဝင်9ဖွဲ့တွေနဲ့တော့လက်မှတ်မရေးထိုးနိုင်သေးပါဘူး။ဒါ့အပြင် NCA ပြည်ချက်လက်မှတ်ရေးထိုးပြီးသားဖွဲ့တွေထက်က RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော် KNU ကရင်မျိုးရာစီယုံတွေနဲ့မြန်မာတပ်မတော်တို့ရမ်းမှာမကြာမကြာတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ
။ဟုတ်ပါရှင်များရှင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိမ်ကြီးချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုပြည်နယ်စီမှာမဟုတ်ဘူးလို့သတိပေးနေပါဗျ။မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချဉ်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းမီအတွက်လက်တွေ့အကျိုးများနိုင်ပါသလဲ။အချက်သေးစားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ်1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီလင်းနာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ပြန်စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံရောက်မြန်မာတွေရဲ့အခြေအနေကိုလည်းတင်ပြကြင်ပါတယ်။ထိုင်းနိုင်ငံမှာထုတ်ပြန်ထားတဲ့နိုင်ငံသားအလို့သမားဆိုင်ရာဥပဒေသစ်ချမှတ်ပြီးချိန်ကစလို့ဒီကနေ့အချိန်ထိထိုင်းအလို့ရှင်323ဦးနဲ့နိုင်ငံသားအလို့သမား2000လောက်ကိုတရားဝင်အရေးယူထားပြီးဖြစ်ကြောင်းထိုင်းအလို့သမားရေးဝန်ကြီးဌာနကစာရင်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီတည်းမှာမြန်မာနိုင်ငံသား1500နီးပါးပါဝင်တယ်လို့ဆိုပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအတွင်းမှာနိုင်ငံသားအလို့သမားဆိုင်ရာဥပဒေသစ်ကိုပြီးခဲ့တဲ့2018ခုနှစ်ဇွန်လကနေချမှတ်လိုက်ပြီးတဲ့နောက်မှာတော့အလို့ရှင်တဲ့အလို့သမားတွေကိုတရားဝင်မှတ်ပုံတင်ဖို့အတွက်အချိန်ပေးတဲ့အနေနဲ့ဥပဒေကို6လခန့်ဆိုင်းငံ့ပေးခဲ့ပါတယ်။ဒီနောက်မှာတော့တရားမဝင်နေထိုင်နေတဲ့သူတွေအလုံးကိုလည်းအလို့ရှင်ရှိမယ်ဆိုရင်တရားဝင်မှတ်ပုံတင်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။ဒီနောက်မှာတော့အထောက်အထားလက်မှတ်လုပ်ဖို့အတွက်ခွင့်ပြုထားတဲ့ရက်ဟာ2018ခုနှစ်ဇွန်လအကုန်ထိဖြစ်ပါတယ်။ဒီနောက်မှာတော့အာဏာပိုင်တွေကအဖမ်းအဆီးတွေလုပ်လာခဲ့တာပါ။ဒီဥပဒေထွက်ပြီးနိုင်ငံသားအလို့သမား2000ကျော်အရေးယူခံနေရပြီးဒီထဲမှာမြန်မာနိုင်ငံသား1489ဦးပါဝင်နေဆိုပြီးထိုင်းအလို့သမားဝန်ကြီးဌာနကပြောပါတယ်ဒါဟာအလို့ရှင်နဲ့အလို့သမားမတူတာတွေလုပ်ငန်းမတူတဲ့ပြဿနာတွေကအများဆုံးဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ဒီမှာကျအနေနဲ့တနင်္ဂနွေလောက်လိုက်လံမှုမှာတူချက်ပြကြတာပေါ့လုပ်ရင်ပြည့်ပြည့်ကြတယ်အဲ့မှာဟိုအလို့ရှင်ကမာရင်းနဲ့ဘလောက်ရှိတယ်လဲအလို့သမားမာရင်းနဲ့ဘလောက်ရှိတယ်လဲပေါ့အဲအဲ့လိုမျိုးလောက်တဲ့ခါမှာကျွန်တော်မြန်မာလူသားဥပဒေကဒီဥက္ကဋ္ဌထုတ်ပြန်ထားတယ်လို့ပဲဒီနေ့လည်းအပြည့်ပြည့်မှာလိုက်လံချက်ဖို့ပြေးတဲ့ခါမှာအလို့ရှင်ဟောအလို့သမားဟောသူတို့အယူခံတဲ့အယူတက်ဖို့ကြီးပြတ်ထားတာပ
ါအခုလိုမျိုးအရေးယူခံရတဲ့အမှုပေါင်း2221မှုမှာအထောက်ထားမရှိပဲအလို့လောက်ကန်နေတဲ့မြန်မာနိုင်ငံသားက1489ဦးပါဝင်တယ်လို့336ဦးကတော့ကမ္ဘောဒီးယားနိုင်ငံသားတွေဖြစ်ပြီး189ဦးကတော့လောအိုနိုင်ငံသားတွေဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားတွေအများစုဖြစ်တဲ့အကြောင်းထိုင်းအလို့သမားဝန်ကြီးကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်အသစ်ထောက်ပြန်ထားတဲ့နိုင်ငံသားအလို့သမားဆိုင်ရာဥပဒေအသေးရဆိုရင်ထိုင်းအလို့ရှင်တွေကဥပဒေအရအရေးယူခံရမယ်ဆိုရင်တဦးကိုဘန်းငွေ1000ကနေဘန်းငွေ3000အထိဒဏ်ကြေးပေးရမှာဖြစ်ပြီးတရားမဝင်အလို့သမားကတော့ဘန်းငွေ5000ကနေ5000အထိဒဏ်ကြေးပေးရမှာဖြစ်ပါတယ်။အလို့သမားဝန်ကြီးကတော့ထိုင်းနိုင်ငံတွင်းမှာအခုလိုမျိုးတရားမဝင်လာရောက်အလို့လုပ်ကိုင်နေတဲ့နိုင်ငံသားအလို့သမားတွေကိုထိထိရောက်ရောက်စစ်ဆေးအရေးယူဖို့အတွက်ပြည်내အသီးသီးကအုပ်ချုပ်ရေးအာဏာပိုင်တွေကိုညွန်ကြားချက်ထုတ်ပြန်ထားတယ်လို့လည်းပြောဆိုသွားပါတယ်။ဩဂုတ်လကုန်အထိတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားအလို့သမားအရေးအတွက်ကတော့3000ကျော်ပဲရှိပါတယ်။ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်မှာနေထိုင်နေတဲ့မြန်မာအလို့သမား3000ထက်မနည်းရှိနိုင်တယ်ဆိုပြီးထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတွေကတော့ခန့်မှန်းထားကြပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီမြန်မာပိုင်းကနေပြီးတော့တောက်ကြညာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လ line to Sakon, Sakune, Nasanga Mita if I told him being about it. Yabain Kunaigani Sen IT Singuro, line to Saku Nasanga, Tosan Nine, Senator Nunima, line la Mita, Tia Kuzegaba, can you not send I mare? Dinya Kunai Sisim, Pibijin, Yasen Aima, line to Mita, Nasanga, Tosan Nine, line la Mita, Tia Kuzegani, Janet, he told him being about it. VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ မြန်မာ စံတော်ချိန် ည 9:00 ကိုရရှိပါပြီ VOA အတောင်ချာနေ ညဘက် အစီအစဉ်တွေကို ည 10:00 အထိ line numeter 25 kHz 11965 line numeter 32 kHz 9323 line numeter 58 kHz 585 တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။ အခု ဒုတိယ ပိုင်း နိုင်ဝယ် အတွင်း မှာ တော့ အမျိုးသမီး ကဏ္ဍ သုတ ဆုံးလင် အမေရိကန် တကွင် အစီအစဉ် နဲ့ အတူ သိပ္ပံ နဲ့ နီး ပညာ ကဏ္ဍ ကို တင်ဆက် တဲ့ ခါမှာ တော့
တကား ကျူးတာ ဆယ် ကျူးတာ ဆိုပြီး အလုံးက ပြတ်မှာ ပြင်မယ် ဆိုတဲ့ ဆလုံးစုံကြီး ထဲ မှာ ပဲ သွားနေတယ်။
အဲ့ဒီတော့လို့ရှိရင်တော့ဒီဝါပါဝန်ကျင်ဒီဒုက္ခတွေကတော့ဆက်ပြီးစိုးစိုးပါနောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့တနင်္ဂနွေဩဂုတ်လ26ရက်နေ့ဟာဖွဲ့စည်းပုံပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့60နှစ်မြောက်အထိမ်း
Lutogani, Dima Pibu, Josa Gedugaro, New York Bine, Aluto Map, Pella Absuk Bepchibare, American Mute Media, Dandu, Queen Ye Yashibu, Swansong Jedi, Bian Cha, Mute Me, Juro Zonye, The Mindin, Juba Moody, John, Tidrimba, Mute Me Kanama, Dolalata, Suzi Timpia Tavare.
Cause it only serves to make me more determined to achieve my final goal.
This decade has to be a 50-50 decade.
Yasuka, Jama Kui, Hazezi, Zadu Yade, Yasu, Pisse, Yabame, Lu, Pyoge, Dugaro, Quelunli, Pite, New York, Democrat, Alodoma, Bella, Absent Be Pibari, Mutmie, Lusha Mugo, Taukandu, Alodoma, Bella, Absent Ye, Juba Mujang. Tanguya Conesette Kunima, American Lodoga, Ogula Nese Chagenigo, Women's Equality Day, Mutmimia Dandu, Queen Epi, Tama, Bigera Pipari, Ogula Nese Chayego, Yuyaji, Jangaro, Tangshia Lise Shikuniga, New York Bine, Senegal Falsi, Gababoma Batma Uzum, Mutmi Queen Nilagangani, Dridigere, Tanguya Nese Ku, Pesibu, Chigan Uri, Pisin Jess, Sekuya, Amyodmimia, Mepi, Banguin, Yashide, Tayman, Nijang, Pipari, Tanguya, Guze, Shiku, Ebri Lama, Ate Konese Konene Yema, Gwelongere, Mutmimia, Akun Yego, Juban, Sangue, Bigedu, Bella, Absetha, Shine Du, Nangaye, the Mat Ule Pipari, Tuni ne Tanguya Konese Ku, Democrat Party Ga, New York, Aulodoma, Pila Singa, Aulodoma, Amalia, Dunse, Naune, Go Uda, Mutmi Shigera Pipari, Telodoma, Uye Tia Ane, Mutmi Uyago, Bella Shiva, Lesurago, Bella Absetga, Megun Tokeragaro.
There is not even one woman among the 100 U.S. Senators.
Telodoma, Diane, Mutmi Umam Shibau, Dilo Chini Muha, Matiabu, Surago, Mutmio, Mutarvio, Nangaye Padigi, Nakuz Lungava, Sumin Tajavare, Lu, Bella Absetga, Piodora Pipari. Aludo, my Bella Absetha, Mutmia Dandu, Queen Yashibu, Tati Shishi, Pioja Geradri in it, Cugaro.
A woman's movement is a movement of all women. And fundamental
Mutmi Lushamuha, Mutmi Alungu, Guza Pura Pipari. Mutmi Lushamu ma, Yichiraga, Mutmi Alo, Dazu, Daziri, Twala Japi, Dwe Kodigo, Plejame, Dwe Joniare Pietanadigo, Waiwon Pishin Jabu, Pipari, Luduga, Piodora Pipari, Dabi, Mutmimia, Jon Dwiniare Pietanadwine, Patelule, Duga.
It's our problems, it's ours, it's us, it's our today. And more than today, it's our tomorrow.
Mutmi Ruye Pietanaha, Chimaru Alunis, Haimari. Chimaru Ye Miamau Kala Dwedam Hobau, အနာဂတ်တွေလည်းဖြစ်ပါတယ်ဒီကလေးကျမတို့စူဝေးတာဟာအနာဂတ်ဘဝရှည်ရည်အတွက်ဖြစ်ပါတယ်ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့သားသမီးတွေသားသမီးတွေရဲ့အတိုင်းအဝန်တွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါတယ်ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါတယ်လို့ Ballet Upset ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေအထားပဲကိုဖော်ဆောင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်မှာမြို့သမီးတန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။ Molly McGregor ကတော့ NBHB လို့ထူကောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်
Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယမတွေဟာဆီယတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်စဘတ်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်စဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရင်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရင်ကြီးမှာသူက American ပြည်နယ်ရေအနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရေးကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာတန်းတူအခွင့်အရေးကြီးညာစာရန်ကြီးကို Seneca Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါလေ။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါလေလို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါလေ။ဆက်ရှင်နဲ့ဆက်ကိုရစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ဂျင်ညာစာရန်ကြီးမှဝေဖန်ထားပါလေ။
He has compelled her to submit to laws in the formation of which she had no voice.
မြို့သားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်။မြို့သမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted.
မြတ်စွန်းကြီးမမေအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေ။မြို့သမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ညာစာရန်ကြီးမှထောက်ပြထားပါလေ။
ဒါကြောင့်မို့လဲမြို့သမီးတရားလုံးကမချေနှက်ကြဘူးလို့လဲကျင်းညာစာရန်ကြီးမှာထောက်ပြထားပါတယ
် Now in view of this entire disfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့မြို့သမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်တို့ Cynical Force ကြီးညာစာရန်ကြီးမှဖော်ပြထားပါတယ်။ခုလိုမြို့သမီးရှေ့တော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်ပြည်နယ်လွှတ်တော်တွေမှာမြို့သမီးအမတ်ဦးရေဟာ 25.4% ခန့်နှုန်းရှိပြီးအမေရိကန်အထက်နယ်အောက်လွှတ်တော်200လုံးမှာတော့ 20% ခန့်နှုန်းကမြို့သမီးတွေဖြစ်ကြပါတယ်။ဒါအပြင်အခု2018လမဲ့ဂျားပြတ်ရွေးကောက်ပွဲမှာအမေရိကန်ထက်လွှတ်တော်မှာအမျိုးသမီး54ဦးနဲ့အောက်လွှတ်တော်မှာအမျိုးသမီး486ဦးတို့ဝင်ရှင်ပြိုင်မှုစည်ရင်းပေးသွင်းထားတာဖြစ်ပါတယ်။ဒါဟာအမျိုးသမီးတွေအမေရိကန်ဖြတ်တော်မှာဝင်ရှင်ပြိုင်မှုမကြုံစဘူးအများဆုံးအရေးအတွက်ဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုက်ရဲ့အမျိုးသမီးများကန္ဓာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရင်ကြည့်ရပြီးအခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာပြဋ္ဌာန်းခဲ့တဲ့ပထမဦးဆုံးကလေးလူသားဆိုင်ရာဥပဒေအလူသမားရေးနဲ့အလူသမားနှိအကြောင်းတွေခန်းစား권အကြောင်းတွေကိုကိုအောင်ကနေပြီးတော့စူးစိတင်ဆက်ထားပါတယ်
ဆက်ပြမာလာရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်အလုပ်သမားနေ့ဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုမှာအလုပ်သမားအခွင့်အရေးဘယ်လိုစပြီးတော့ရရှိလာခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးအောင်လားနန်းလောင်ရေဒီကလေးလုပ်သားဥပဒေအကြောင်းနဲ့ဆက်လိုက်အောင်ပ
ါကောင်းပါပြီကွန်အောင်စက်တင်ဘာလ3ရက်နေ့1916ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုလွှတ်တော်ကနေပြီးလုပ်ငန်း권အတွင်းကလေးငယ်ရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်ဖို့ဆိုပြီးတော့ပထမဆုံးပြည်ထောင်စုဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်ဒါဟာကလေးလူသားအလွန်အကျွံသုံးဆွဲနေရာတွေကိုရပ်ပစ်ဖို့ရာစုနှစ်နဲ့ချီလှုပ်ရှားဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အသက်16နှစ်အောက်ကလေးတွေဟာအထက်ချုပ်ဆက်ရုံမိုင်းနဲ့တခြားဆက်ရုံတွေမှာလှုပ်ခါလာစားနေနိုင်ပေါင်းအတော်ကြောင်အလုပ်လုပ်ကြရတာပါ
။ဒါမှမဟုတ်1918ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွတ်တော်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွှင့်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်တွေမှာပါပါဝင်ဆောင်ရွက်နေရဆိုပြီးတော့အဲ့ဒီကလေးလူသားဆိုင်ရာဥပဒေကိုပြင်ပြခဲ့ပါတယ်။1939နှစ်တွင်မတိုင်ခင်မှာဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်ဟာနှစ်ကြိမ်ကြိုးစားခဲ့ပေမယ့်မအောင်မြင်ခဲ့ပါဘူး Rhode Island တက္ကသိုလ်အလုပ်သမားရေးရာသုတေသနဌာနက Scott Mollwine ကတော့ပထမဆုံးအကြိမ်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာဆောင်ရွက်ပုံမှန်သာရှိပြီးတော့တကယ်တမ်းဒီဥပဒေကိုအကောင့်တွေဖော်ဆောင်ရွက်တာမျိုးမရှိဘူးလို့ပြောပါတယ်
1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးနိုင်ငံတွင်းအနိုင်ဆုံးလှုပ်အားခတရက်တာအလုပ်လုပ်ချိန်စရာတွေကိုတတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်တွေဖော်ဖို့အတားအဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအားလုံးကိုလည်းဖယ်ရှားပစ်နိုင်ခဲ့ပါတယ်တဲ့ကိုအောင်ကြီ
းဟုတ်ပါတယ်ဗျာအကောင့်ဘက်ကိုတစင်ပြီးတစင်ပို့တိုးပြီးတော့လုံမှသာပြုပြင်ပြောင်းလဲရေးအစ်မန်းလို့ဆိုရမှာပေါ့အခုတခါဒီတရက်အလုပ်လုပ်ချိန်၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပေးရစီ1916ခုနှစ်စက်တင်ဘာလ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမီးအထောက်လန်းဆောက်လုပ်တဲ့အလုပ်သမားတွေအပါအဝင်အလုပ်သမားအလုံးဟာတရက်ကို၈နာရီသာအလုပ်လုပ်ရတော့မှာပါအင်အားကောင်းတဲ့မီးအထောက်လုပ်သားတမကားကနေမီးအထောက်လုပ်ငန်းတစ်ခုလုံးနှိပါပေါ်တက်ရောက်မှုရှိနိုင်တဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းတော်ကြာစီရင်လှုပ်ရှားခဲ့ကြတာပါတရက်ကို၁၂နာရီနဲ့၁၅နာရီကြာအလုပ်လုပ်ကြရတာကြောင့်လုပ်ငန်းငွေမတော်တဆမှုတွေပိုးပြီးတော့ဖြစ်ပွားလာနိုင်ပြီးတော့တနေ့တာအစုံမှာအလုပ်သမားတွေကအလွန်ပင်ပန်းကြတယ်လို့အလုပ်သမားသမဂ္ဂကပြောပါတယ်
။မြစ်ထားလန်လုပ်သားသမဂ္ဂတွေကနေတနိုင်ကလုံးမှာဆန္ဒပြမယ်လို့ချင်းချောက်ပြောဆိုအပြီးမှာနောက်ဆုံးမှာလွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါ။အဲ့ဒီနောက်အခြားအလုပ်သမားသမဂ္ဂတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆန်ဥပဒေအရတရက်ကိုအလုပ်ချင်း၈နာရီတပတ်ကိုအလုပ်လုပ်ရ၅ရက်သတ်မှတ်ပြီးစစ်စညနိုင်ခဲ့ကြပါတယ်။
စက်တင်ဘာလ3ရက်နေ့ဟာအမေရိကန်ပြည်အောင်စုမှာအလုပ်သမားနေ့ဖြစ်ပါတယ်အလုပ်သမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဲ့ဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုပ်ကနေအနားယူအပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလိုက်ရဲ့ဖြစ်သတ်မှတ်ခဲ့တာပါ
ဒီအစီအစဉ်ကိုနယူးယောက်မြို့အလုပ်သမားကောင်းဆောင်ပီတာမက်ဂွိုင်ယာကနေစတင်ခဲ့တယ်လို့ဆိုပါတယ်။ကုန်သွယ်ရေးနဲ့အလုပ်သမားတမကရရဲ့စူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကတမကရအားလုံးပရိတ်လမ်းလျှောက်ချီတက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါ။အဲ့ဒီလိုကြီးမားတဲ့စီတန်းလမ်းလျှောက်ပွဲကြီးဟာနောက်ပိုင်းမှာနယူးယောက်မြို့ရဲ့အစဉ်အလာတစ်ခုဖြစ်လာခဲ့ပြီးတခြားမြို့တွေမှာလည်းအလားတူလမ်းလျှောက်ချီတက်ပွဲတွေကျင်းပလာပါတယ်။
အဲ့ဒီနောက်12နှစ်ကြာ1894ခုနှစ်အရောက်မှာအမေရိကန်ဆိုရကစက်တင်ဘာလရဲ့ပထမဆုံးတင်းလာနေ့ကိုနိုင်ငံတော်အာလရဲ့အလုပ်သမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်။တရင်ဘတ်ကုံရက်နဲ့ပေါင်းပြီးရက်ရှိအာလရဲ့3ရက်ဟာဒီနွေရသည်အပျော်ခီးသွားရသည်ကုံဆုံးတဲ့အချိန်လေးဖြစ်တယ်လို့အလုံးကလက်ခံထားတာပါ။ဒီအချိန်ဟာကျောင်းတွေပြန်စဖွင့်ချိန်လေးဖြစ်ပါတယ်။အခုလိုနှစ်တင်တဲ့ချီအလုပ်သမားတွေအတွက်အခွင့်အရေးတွေရရှိအောင်ဆောင်ရွက်ခဲ့ကြတာကြောင့်အခုဆိုရင်အမေရိကန်အလုပ်သမားတွေအနေနဲ့အကျိုးခံစား권တွေရရှိနေတာပါ။အင်ဒီယားနာပြည်နယ်ဖိုအေးမြို့ကမော်တကားပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှာအလုပ်လုပ်နေတဲ့မက်ဆီစီမင်းကတော့အခုလိုသူ့ရဲ့အတွေ့အကြုံကိုရှင်းပြပါဗျာ။က
ျမလုပ်တဲ့အလုပ်ကမော်တော်မဲတဲ့သူကစားခုံကြီးရဲ့နာမည်နော်မော်တော်မဲတဲ့ဆိုတာကနေဒါနေပြီးတော့လာဒီတဲ့ဆက်ယုံမို့အလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများရတယ်လို့ပြောလို့ရတယ်ဥပမာဖြစ်မဲ့ကအရှူရမော်နော်ကျမရေးတင်းနေတဲ့ပတ်သက်တဲ့ဟာတွေသူတို့ကဘာလို့ပြတာတော်တော်လေးကောင်းပါတယ်လို့ပြောလို့ရတယ်ဘာလို့လဲဆိုတော့ကျမဖီကန်သွားတဲ့အချိန်မှာကိုပေးို25ဒေါ်လာလောက်ဆက်ပေးရတယ်လေအရင်တော့ငါစက်ရုံဆိုရင်တော့ပေးရတာပုံများတယ်ပြောအဲ့လိုမျိုးပေါ့
လုပ်ငန်းဝင်မှာကျတော့လောအားကဒီတနာယီကိုဘယ်လောက်ရပါလဲနောက်တစ်ခုကအဲ့ဒီရတဲ့နှုံးကအိန္ဒိယနာဒီဖိုဝိန်းလိုမျိုးမှာဆိုလို့ရှိရင်ဒီရတဲ့နှုံးကအဆင်ပြေရဲ့လား
အော်ကျွန်မအခုလုံနေတဲ့စိတ်ယုံကသူကတနင်္ဂနွေကို15ကျပ်69ပြားနေစားတယ်ဟုတ်ကဲ့အရင်တော့ကတော့39ပြားနေတယ်စားတယ်ကိုက69ပြားဖြစ်သွားတယ်သူစိတ်တက်လာရောနော်ပြောရမယ်ဆိုရင်တကယ်လို့ကျွန်တော်တို့အလုံးစားဝင်ပြီး3လကြာလို့ရှိရင်သူကတစ်ချက်ထပ်တိုးတယ်6လကြာလို့ရှိရင်ပြား30နဲ့အထက်ထပ်တိုးတယ်အဲ့မှာတစ်နှစ်ပြည့်တယ်ဆိုရင်တစ်ချက်ထပ်တိုးပြီးတယ်။ဟုတ်ကဲ့ပြောမယ်ကျွန်တော်တို့တို့ပေးတဲ့လဆာတော့ဖိုးဝေးမှာနေထိုင်မှုအတွက်ကတော့အဆင်ပြေပါတယ်။ဘာလို့လဲဆိုတော့ဖိုးဝေးကအလောက်ထိဟိုနေထိုင်စားမှုကအလောက်မကုန်ဘူးလေစိတ်ကမြို့ကြီးတို့မကုန်တဲ့အတွက်ကြောင့်မလို့သူကသူတော့အဆင်ပြေကြပါတယ်။
ခုနပြောတော့တာဒီ15ချက်ဆိုတာဒီမှာတော့အလွယ်တကူပြောတာပေါ့လေအမှန်တော့15ဒေါ်လာကိုဆိုလိုတာပေါ့နော်ဆိုတော့နောက်တစ်ခုကပေါ့ဒီလိုမျိုးပုံမှန်လာကြတယ်ခုနလိုကျမ်းမာရေးအမဂန်နေရနေတဲ့အပြင်မှာနောက်ထပ်ဒီတစ်နှစ်ကိုအားလိုက်ရကောဘယ်လောက်ရပါလဲ
ဟောလီဒေးကျတော့ကျွန်တော်တစ်နှစ်ကို10ရက်နဲ့အထက်တော့ရတယ်17ရက်လား12ရက်လားကျွန်မတိကျမသိဘူးဖြစ်နေတယ်ပြီးလို့ရှိရင်ကျွန်တော်ဟောလီဒေးကိုတစ်နှစ်ကနေ9နှစ်အတွင်းမှာနှစ်ပတ်ရတယ်အဆင်နဲ့ထိုင်ကြတော့58နိုင်ပေးထားတဲ့တစ်နှစ်ကိုတကယ်လို့ညကျမတို့ကနေထိုင်မကောင်းဖြစ်ခဲ့မယ်ဆိုရင်ဆရာဝန်စီကိုအရင်သွားရပါတယ်ဆရာဝန်စီကလက်မှတ်နဲ့ကျမတို့က HR ပေါ့နော် Human Resource ကိုပို့ရပါတယ်ပို့ပြီးလို့ရှိရင်သူတို့ကကျမတို့ရဲ့ကျမရဲ့အတွက်ကိုဘယ်လိုကြည့်ပေးသွားလဲဆိုတော့ကျမတို့ရဲ့ personal time ကိုသူကအရင်နှုတ်သွားပေးပါတယ်တကယ်လို့ကျမတို့က personal time ကိုမသုံးချင်ဘူးပတ်စံလို့ချင်တယ်ဆိုရင်ကျမတို့ရဲ့ပတိရှင်ကိုထည့်သုံးသွားလို့ရပါတယ်ပတိရှင်ထည့်လိုက်ရဆိုတာနဲ့ကျမတို့ကပတ်စံကအော်တိုဝင်မိသားဖြစ်တယ်လေအဲ့တော့ဘာပဲဖြစ်ဖြစ်ကိုယ်အတွက်လည်းအဆင်ပြေတာပေါ့နော်အဲ့လိုမျိုးဝင်ငွေရှိနေပြီးတာပေါ့
လုပ်သားတွေအနေနဲ့ဝန်ထမ်းတွေအနေနဲ့ပေါ့နော်ခုနလိုဥမာလှူအားကားကခုနပြောသလိုပေါ့တနာကြီးကို15ဒေါ်လာ16ဒေါ်လာစသဖြင့်အတီးတီးရတယ်ဆိုတော့အချိန်ပိုစင်းရရင်လည်းပဲဒီလှူအားကားကိုဘယ်လိုပေးပါလဲ
ချိန်ကရက်ကို၈နာရီရှိပါတယ်အဲ့ဒီ၈နာရီထဲကြော်သွားတဲ့နိုင်မှန်သမျှကိုကျမတို့ကတော့ overtime ဖြေလို့သတ်မှတ်ပါတယ်သူကလေတခုရှိတယ်ကျမတို့ကတပတ်ကိုနိုင်40တော့လုပ်ရမှာပေါ့နော်တကယ်လို့အဲ့ဒီနိုင်40အတွင်းမှာ vacation ယူသွားတဲ့ဆိုရင်ပဲပူသွားတဲ့နိုင်မှန်သမျှကိုကျမတို့ကဟိုဒါ overtime ဖြေရပါတယ်တကယ်လို့ညာပေါ့နော်ကျမတို့ကနိုင်40မပြည့်ပဲနဲ့အဲ့ဒီကြားထဲမှာဘယ်နှစ်နိုင်ဖြစ်စေတစ်ရက်ဖြစ်စေကျမတို့က personal time ကိုသုံးလိုက်မယ်ဆိုရင်သူကဒီ personal time ကြတော့ပတ်စံမပေးဘူးအဲ့ဒါကိုကျွန်တော်တို့ကပြန်ပြီးဖြည့်ပေးရတယ
်ကိုအောင်ရဲ့ဒုဒဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါက်ကင်မျိုးသက်ကစူးစီးတင်ဆက်ထားတာပါ
ထောက်ဆက်ရှင်ဟာမြန်မာနိုင်ငံတလွားရေကြီးမှုတံကိုပို့ပြီးခံစားလာရတဲ့နှစ်ပါပြည်နယ်နဲ့တိုင်းအားလုံးလိုမှာရေကြီးတဲ့တံခံစားနေရချိန်မှာပဲဩဂုတ်လတဲ့မှာတော့ ချောင်းလေးချောင်းဆုံးပြီးဆင်းတဲ့ရေပြင်အေရီအတော်ကျဲတဲ့ဆွာချောင်းရေတမန်ကြီးရေရှန်လာကြောက်တောင်ကခင်အတွင်းတောင်းနဲ့ချီးပြီးဒုက္ခရောက်ရသလိုရန်ကုန်မန္တလေးအမြန်လမ်းမကြီးပါပိတ်ခဲ့ရတာပါအခုလိုခံစားကြရတာဟာတဘာဝဝင်းကျင်ထိမ့်သိမ့်မှုနဲ့ဘလို့ဆက်နွယ်နေပါသလဲထိမ့်သိမ့်ရင်အင်ဂျင်နီယာဦးသိမ့်မော်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါမယ်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်တော်ရေကြီးရေရှမ်းပြီးတော့ဒုက္ခတွေရောက်ပါတယ်ဆရာအဲ့တော့အများဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုညံ့ဖျင်းလို့လို့ပြောပါတယ်ဆရာဆိုတော့ဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုကောင်းလောင်ပေါ့နော်မြန်မာနိုင်ငံမှာဘာတွေလုပ်တင်နေဆိုရဲအချက်ကလေးတွေအရင်စပြီးတော့ပြောပြပေးပါဆရာ
အဲတကယ်တော့ကျွန်တော်မြန်မာနိုင်ငံမှာဘဝပတ်ဝန်းကျင်ထိမ့်သိမ့်မှုတွေတကယ်တော့စစ်စစ်ကြောက်လုပ်နေတာမရှိဘူးလို့ပဲကျွန်တော်မြင်တာပေါ့နော်အဲမရှိတဲ့အထဲမှာ policy ရလဲပထမဆုံး policy ကသူတို့1994အဲ့လောက်မှာသူတို့ထုတ်တယ်။နောက်2014ကျမှဘဝပေါ်ရင်ထင်းသွင်းဥပဒေထွက်တယ်ပေါ့နော်။အခုဒီဥပဒေကလည်းနောက်ထပ် policy တစ်ခုကိုအစ်စ်ကိုပြန်ဆွဲနေလား။ဘဝပေါ်ရင်ထင်းသွင်းဆိုင်ရာမူဝါဒကိုပြီးခဲ့တဲ့2019ကပြီးပြီလို့ပြောနေတယ်ဒီနေ့ဒီတော့ထွက်မလာသေးဘူးပေါ့။ဒါပေမဲ့ကျွန်တော်ကဒီထင်းသွင်းရေး engineer ဆရာရဲ့မဲ့ပြလိုက်တဲ့အချိန်မှာတကယ်ကိုဒီဝါဒတွေမှာဒီကလောတဲ့အဓိကကျတဲ့အမြင်သဘောလားရှိတာကိုမတွေ့ရဘူးပေါ့နော်အဲ့ဒီသဘောလားပါလဲဆိုတော့ကျွန်တော်ကပြက်မပြင်ပါလားဒါမှမဟုတ်မပြက်အောင်ထိမ့်ပါလားအဲ့ဒီကုမှာအယံกว่าပါဘာကြီးအခုဖြစ်နေတာပြက်မပဲပြင်မယ်ဆိုတာကြီးဖြစ်နေပေါ့နော်သဘောပါအောင်ရှင်မကဘူးဒါဒလားကျူးတာဆယ်ကျူးတာစာပြီးအလုံးကပြက်မပြင်မယ်ဆိုတဲ့ဒီ philosophy တွေမှာပဲသွားနေတယ်။အဲ့တိုင်သွားလို့ရှိရင်တော့ဒီဝါပါဝန်ကျင်နဲ့ပတ်သက်ပြီးဒုက္ခတွေကတော့ဆက်ပြီးစစ်စစ်ကခံစားနေကြအောင်ပါပေါ့နော်။အဲ့ဒါကြောင့်ဘုလို့ဒီဝါပါဝန်ကျင်ကိုဘလို့ကောင်းစနစ်ပြထိမ့်မလဲစဉ်းစားတဲ့အချိန်မှာလီလာသုံးခုကိုအပြိုင်နဲ့တည်းကြွေးထန်တန်ဆောရဲမှရမယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါဆရာ။ဆရာအဲ့ဒီပြိုင်နဲ့ထဲလောက်ပေါ့လိုအပ်တဲ့သုံးခုကဘာပါလဲဆရာ။
အဲ့တော့အင်္ဂလိပ်လိုအားနဲ့သုံးခုလောက်စာရဲပထမဆုံးကတော့ rainwater harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိန်းချုပ်ပေးရမှာပေါ့နော်ဒုတိယနည်းလမ်းကတော့ကျွန်တော်မြစ်ထဲမှာပို့နေတဲ့တဲနှုန်းတွေကိုဖယ်ထုတ်ရမယ်မြစ်ထဲမှာရေအတွက်စီးရနေရရှိအောင်လုပ်ပေးရမှာပေါ့နော်အဲ့ဒါကတော့ run for the river လို့ခေါ်ရပေါ့နော်ဆိုတော့နောက်ဆုံးတနည်းကတော့တမျိုးကြနည်းဖြစ်တဲ့ reforestation လို့ခေါ်တဲ့ဒီပြင်တော်ရည်ပြန်ပြီးဖြစ်လာအောင်လုပ်တာပေါ့နော်။အဲဒီလမ်းတွေမပြောခင်ကျွန်တော်ကဒီသဘာဝပတ်ဝန်းကျင်နှစ်ပိုင်းမှာဖြစ်တဲ့သဘာဝပတ်ဝန်းကျင်ပစ္စည်းဓာတ်တွေဖြစ်စီကိုကြည့်တဲ့အချိန်မှာကျွန်တော်မြင်တာကတော့ရုပ်တွေအနေနဲ့ပေါ့နော်။မဖြစ်နေရလဲဆိုတော့အမြင့်ပိုင်းကသဲမြေတွေကမိုးရင်းနဲ့ဒီအနေပဲကိုရောက်လာပြီးတော့ချောင်းနေမြေတွေထဲမှာပို့ချတာပေါ့နော်။အဲဒီဖြစ်စီကတောက်ချောက်ဖြစ်နေတယ်။ထိမ့်နိုင်ပေးနေရလဲဖြစ်နေတယ်။အဲဒါကိုတကယ်ထိထိရောက်ကျွန်တော်ဘယ်သူမှမလုပ်သေးဘူး။လုပ်လို့ရှိရင်ကျွန်တော်ရေကြီးဆံဖြစ်နေတာတော့ဒီတိုင်းဒီတိုင်းဒီတိုင်းပို့ပြီးတော့ဆိုးလာတယ်။အကြောင်းလဲဆိုတော့ရေတွေထဲမှာကြေးစည်းစရာနေရာမရှိတဲ့အပြင်ရှိတဲ့အချိန်မှာရေတွေကနေဘေးကိုဖြန့်ရှန့်ပြီးတော့ရေကြီးမှုတွေဖြစ်တယ်။ဒါပြင်ကရေကြီးမှုကြောင့်လည်းငုကြောင့်ပူချိန်ပြင့်လာပြီးတော့ဒီရေတွေထဲမှာရေငွေ့အိတ်ခါလာနေရတဲ့အတွက်ဒီချိန်မှာရွာချတဲ့မိုးရဲ့တူတွေကလည်းအရင်ကပုံများလာတယ်။ဒီရဲများလာတယ်မြစ်ထဲမှာနေရာဖြည်းဖြည်းနေရာမရှိရင်ဘေးကိုပဲဖြန့်ချီပါပါအဲ့ဒီပါရည်ရည်ရမှုတွေကတော့ဆက်ပြီးဖြစ်နေမှာပေါ့နော
်ဟုတ်ကဲ့ပါဆရာဒါမျိုးမဖြစ်အောင်ပေါ့နော်ပထမဦးဆုံးဆရာပြောတဲ့ဒီ 3R တွေကဒီမိုးရေကိုထိန်းချုပ်တဲ့ rain harvesting ကိုနည်းနည်းပြောပြပေးပါဆရာဘာတွေလုပ်တယ်လဲဘာကြောင့်ဒါကိုလုပ်ရလဲဆို
တော့ rain water harvesting ပေါ့နော်ဘာကြောင့်ဒါကိုလုပ်ရလဲဆိုတော့ကျွန်တော်တို့ဒီကုသဖြစ်နေတဲ့ကျက်ပနာတွေရဲ့အဓိကအကြောင်းရင်းကကျွန်တော်ကတကယ်ယောဂါပေါ့နော်အဲဒီယောဂါပါလဲဆိုတော့မိုးရေကိုမထိန်းချုပ်နိုင်တဲ့ယောဂါကြောင့်ပေါ့နော်ဆိုတော့မိုးရေကိုမထိန်းချုပ်တာဘာကြောင့်မထိန်းချုပ်နိုင်လဲဆိုတော့မိုးရေကိုတဘွားလျောက်ထိန်းချုပ်ပြီးမဲ့တစ်ပင်တိုးတွေမရှိတော့လို့ပေါ့နော်ဆိုတော့တစ်ပင်တိုးတွေရှိရတဲ့အတွက်ဖြစ်နေတာဆိုတော့သူ့ဘလို့ကုကလဲဆိုတော့တစ်ပင်တိုးတွေပြန်ဆက်ကုရဲပေါ့နော်သို့တော့တစ်ပင်တစ်ပင်ဖြစ်လာဘူးဟာ20 30ကြာပဲတစ်တော့ဖြစ်လာဘူးဟာ150လောက်ကြာမယ်လေပြောင်းမထိုးတဲ့တက်တော်မျိုးဖြစ်လာဘူးက150လောက်ကြာမယ်လို့ပြောကြတာပေါ့နော်အဲ့တော့ကျွန်တော်ကအဲ့လိုအချိန်မဆောင်နိုင်ဘူးအဲ့တော့အဲ့လိုအချိန်မဆောင်နိုင်တဲ့အတွက်ဘာလို့ရမှာလဲဆိုတော့တစ်ပင်လေးအစာအလုံးလုံးပေးမဲ့နီလန်းတွေကိုရှာပြီးတော့ကျွန်တော်ကအသုံးကျအောင်အဲ့နီလန်းကတော့ rainwater harvesting မိုးရေကိုစုပြီးတော့ထိန်းချုပ်တဲ့နီပေါ့နော
်ဟုတ်ကဲ့ပါ
ဆရာနီလန်းကတော့
room for the river ပေါ့ဟုတ်ကဲ့မြစ်အတွက်ကိုစီးဖို့နေရာပေးရတာပေါ့နော်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဒီ river for the river လေလာနိုင်ငံမှာဒါဆောင်ရွက်ခဲ့တဲ့စီမံကိန်းကြီးတစ်ခုပေါ့နော်လက်ရှိလည်းမပြီးသေးဘူးသူတို့ဆောင်ရွက်နေတယ် တဝါပဝဲကျင်ဖြစ်စီလာမှုနဲ့ဒီမှာရာသီဥတုကြောင်းလိုက်မှုကြောင့်မိုးရာကြောင့်ဝင်များလာတယ်နောက်ပိုင်းပိုဆိုးလာရင်သူတို့လည်းခံနိုင်ရည်မရှိဘူးတော့သူတို့မလုပ်မလဲစဉ်းစားတဲ့အချိန်မှာဒီရစ်တွေနဲ့ရှင်းပြပြီးအတူလေးကိုပဲပေါ့နော်ရေးနဲ့အတူရှင်းပြပြီးလို့တဘာဝတရားနဲ့ဇာယောညီတွေဒီဖို့ပဲရှိတော်ရယ်ဆိုပြီးတော့ဒီရစ်တွေအတွက်နေရာပုံပြီးဆုံးဖြတ်လိုက်တယ်ပေါ့နော်ရစ်တွေကို24ရဲ့ဒီကြောင်းတွေကိုချဲ့တယ်နောက်ပြီးတော့တမန်တွေကိုခုံးဘက်ကိုဆုပ်ပေးတယ်နောက်ပြီးတော့မိုးရေလာလို့ရှိရင်မိုးရေရှောင်ပြာနေရာကြီးကိုပန်တိပေးတယ်ပေါ့နော်အဲ့တော့သူကရေအတွက်နေရာတွေကိုထိုးလိုက်တယ်ဒီစပိုင်းကိုသူတို့ခေါ်ရတဲ့နာမည်ကတော့မြစ်အတွက်နေရာပေးပါပေါ့နော် Front for the River ဆိုတော့ကျွန်တော်တို့မြန်မာပြည်မှာလည်းချောင်းတွေမြစ်တွေကခုနထန်းတုံးတွေပို့တာအရန်ကိုစိုးနေအဲ့ဒီအတွက်ဘာဖြစ်လဲမိုးပါရေရှာနေလေမှာရေမရှိဘူးဒီမြစ်ချောင်းထဲမှာကွာဖို့လာဖို့တော့အဆင်မပြေတော့ဘူးပေါ့နော်အဲ့တော့ကျွန်တော်ကမြစ်ချောင်းကိုပေါ်ပါရမယ်နောက်ဆုံးအားတော့တမိုးရလုံနေတဲ့ဒီပြစ်ပင်တတော်ကြီးကိုစိုက်နေတာပေါ့နော်ကျွန်တော်တို့ဒီမှာဒီတဘာပန်းကြီးကိုချင်းကိုပြစ်ပင်စိုက်ရမယ်ဆိုတာလူတိုင်းမှာအသိတော်ရှိတယ်ပြစ်ပင်စိုက်ပွဲတော်တွေလုပ်ကြတယ်ဒါပေမဲ့တကယ်တဘာပန်းကြီးရဲ့ပြည်ရောက်အကျိုးရှိလာတဲ့ဒီစိုက်တာမျိုးကိုမတွေ့ရဘူးဆိုတော့ပြစ်ပင်ကလည်းဟိုတကယ်တမ်းကျတော့ခုနပြောတဲ့မြေကြီးကိုတိုက်ချားမှုတွေပြစ်ပင်တပင်နဲ့ရနေပြီးတော့ကာဝယ်မပေးနိုင်ဘူးဆိုတော့တစ်ပင်စိုက်တာတော့ကောင်းပါတယ်။ဒါပေမဲ့ဒီအကျိုးရှိအောင်တစ်ပင်ဘယ်လောက်စိုက်ရမလဲဆိုတာကိုတဘာတဝမ်းပါပေါ့နော်။တစ်ပင်စိုက်နေတဲ့လူတွေရှိတယ်။သူတို့တွေအပင်တွေဘယ်လောက်ထိစိုက်ကြလဲလို့ကြည့်ရတဲ့ဆိုမှာအနည်းဆုံးလူကအပင်တစ်ပေါင်းတစ်ထောင်စိုက်တယ်။ဆိုတော့အကျယ်ဝန်းကဧကတရာလောက်ပေါ့နော်။ဧကတရာလောက်တင်တာအပင်တစ်ထောင်လောက်စိုက်မှတကယ်အကျိုးဖြစ်တာကိုသိရပါပေါ့နော်။အဲ့တော့ကျွန်တော်တို့ကလည်းတစ်ပင်တစ်ပင်စိုက်နေတာတဲ့အနည်းဆုံးတောင်းကနန်းတော့စိုက်မှဖြစ်နေပေါ့နော်။ဒီတစ်ပင်စိုက်တာကိုလည်းကြည့်သူတွေရောအစိုးရရောမြေတိုင်အားလိုက်လုံနိုင်မှဖြစ်တယ်ဖြစ်နိုင်တယ်များခုနနီးသုံးလားလုံးကိုပေါင်းပြီးမှဖြည်းရအောင်လုံးမှတဘာပေါ်ဝင်ပြန်ပြန်ပြီးကောင်းလာမယ
်ထင်းသိန်းအင်ဂျင်နီယာဦးသိမ်းမော်ရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာ။ VOA ကထုတ်လွှင့်ပြီးပြမအပတ်စဉ်ကဏ္ဍတွေနဲ့သတင်းတွေကိုတော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာဝင်ရောက်ဖတ်ရှုနိုင်ပါလေခင်ဗျာ။အခုတော့သတင်းချင်းညို့ကိုကိုအောင်လွင်ပြောပြပေးပါဦးခင်ဗျာ
။ကိုလန်သူအမေရိကန်တယ်လီတော်မှဂျွန်မက်ကင်းကိုနောက်ဆုံးနှုတ်ဆက်ဖို့နှစ်ပေါင်း30ကျော်ဥပဒေမဲ့ဖြစ်သူတာဝန်ယူခဲ့ပြီးတဲ့လွှတ်တော်အဆောက်အုံကိုသူ့ရဲ့ယူလောင်းမချခင်နိုင်ပိုင်းကပဲတည်ယူလာပါပြီ။သူ့ယူလောင်းကတော့1982ခုနှစ်ကလေးကကိုစားပြုခဲ့တဲ့မဲဆန္ဒနဲ့မြေအရီဇိုနာပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုမနေ့ကပဲလေယောင်းကနေတည်ယူလာခဲ့တာပါ။သူ့ယူလောင်းထည့်သွင်းထားပြီးနိုင်ငံတော်အလံလွှမ်းခြုံထားတဲ့အခေါင်းကိုတော့1865ခုနှစ်တုန်းကလုတ်ကျန်သက်ပြက်ခံခဲ့ရတဲ့သမ္မတအီဘရာဟင်လင်ကွန်ယူလောင်းခင်းချင်ရမှာအသုံးပြုခဲ့ပြီးတဲ့စင်ပေါ်မှာပဲတင်ပြီးလွှတ်တော်ထဲမှာပြင်ဆင်ထားပါတယ်။အမေရိကန်သမိုင်းမှာစုစုပေါင်းလူပေါင်း30လောက်သာကွန်ပျူတာခံရရဘူးတဲ့အောင်မေဘွယ်ထိမ့်မဲ့ဖြစ်နေလွတ်တော်မှာကျင်းပမဲ့အခမ်းအနားကိုတော့ရာနဲ့ချီရဲ့လွတ်တော်ကိုယ်စားလှယ်တွေတက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြတာပါ။အသက်80နှစ်အရွယ်မှာကွယ်လွန်သွားတဲ့မကင်းကိုကွန်ပျူတာအရီဇိုနာပြည်နယ်မြို့တော်ဖီနစ်ခ်မှာမနေ့ကကျင်းပတဲ့အောင်မေဘွယ်အခမ်းအနားတွင်မှာတော့ဒုသမရဟောင်းပိုင်နယ်ကမကင်းဟာဆန္ဒမှုနဲ့ယူရမဲ့ဇယိုက်လက္ခဏာရှိသူပုဂ္ဂိုလ်တူဖြစ်နေပြောဆိုကြတာပါ။ဟွန်နော့ကေဆာယောကအချိန်တော်ကြာခန်းစားခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကွန်ကကွယ်လွန်သွားတဲ့စစ်ပြန်သေးကောင်းလည်းဖြစ်ဝိုင်းရလွတ်တော်မှလည်းဖြစ်တဲ့မကင်းကိုနောက်ဆုံးအချိန်ဖြစ်ကွန်ပျူတာအခမ်းအနားတွင်ဒီမိုကရက်တစ်ပါတီဝင်တူဖြစ်တဲ့ဒုသမရဟောင်းပိုင်နယ်ကပြန်ပြန်ရီပူလီကန်ပါတီကမကင်းနဲ့မိတ်ဆွေဖြစ်ရင်းနှီးမှုဟာနိုင်ငံရေးသဘောထားကွယ်လွန်မှုတွေကိုကျော်လွန်နိုင်ငံကြောင်းလည်းပြောဆိုခဲ့ပါတယ်။မကင်းကွယ်လွန်တဲ့ပေါ်အမေရိကန်နိုင်ငံသားတွေနဲ့နိုင်ငံတကာကလည်းအောင်းမေ့ကွန်ပျူနေပါတယ်။ VN ဖွဲ့စည်းနေရယောကကိုယ်စားရင်းနဲ့တခြားလူပုဂ္ဂိုလ်တွေကလည်းအနိုင်မျိုးကအမေရိကန်တရုံအတွင်းမှာဒီသတင်းပတ်ထဲမှာတာရွက်ကွန်ပျူနှုတ်ဆက်ခဲ့ကြတဲ့အကြောင်း VN အစိုးရဘက်သတင်းတွေမှာဖော်ပြခဲ့ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ့စနေနေ့ထိလိုင်းမီတာ25 32 51တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတော်စင်ဒီနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွန်နဲ့အိပ်ပျော်နိုင်တဲ့ညတစ်ညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.